အမေရိကန်ပြည်တော်စုမှာဗန်တွေကနေပြီးတော့ငွေစုလက်မှတ်တွေကိုရောင်းချတာတွေကိုကန့်သတ်ဖို့စီမင်းသစ်တွေပြဋ္ဌာန်းလိုက်ပါတယ်။ဗန်တွေအနေနဲ့သူတို့ဗန်အမြတ်ဆုံးရဖို့အတွက်ငွေစုလက်မှတ်တွေကိုအသုံးချရောင်းဝယ်တာမျိုးတွေကိုအဓိကတားမြစ်တဲ့အဲ့ဒီစီမင်းသစ်ကိုအမေရိကန်ပြည်တော်စုရဲ့ငွေကြေးစနစ်စောင့်ကြည့်ထိန်းချုပ်ရေးအေဂျင်စီ၅ခုကနေပြီးတော့မနေ့ကအတည်ပြုလိုက်တာဖြစ်ပါတယ်။အဲ့ဒီအတွက်ငွေကြေးအေဂျင်စီတွေဟာ၃နှစ်ကြာလောက်အောင်ဆွေးနွေးခဲ့ရတာပါ။Wall Street မှာရှိတဲ့ဒီငွေကြေးဆိုင်ရာအကြီးဆုံးအဖွဲ့အစုကတော့ဒီပေါ်မှာအတော်လေးကိုကန့်ကွက်ပြောဆိုခဲ့ကြပါတယ်။အခုဒီစီမင်းသစ်ဟာ2015ခုနှစ်အလယ်ပိုင်းကျမှစပြီးတော့အသက်ဝင်မှာဖြစ်ပါတယ်။ငွေစုလက်မှတ်အယောင်းဝယ်လုပ်တာဟာဒီ JP Morgan Chase, Bank of America, Citigroup စတဲ့ဒီ American ပြည်တော်စုရဲ့ထင်ရှားတဲ့ဘဏ်ကြီးတွေအတွက်အမြတ်ဆုံးရတဲ့လုပ်ငန်းတစ်ခုဖြစ်ခဲ့တာပါ။ဒီအယောင်းဝယ်ကြောင့်လွန်ခဲ့တဲ့9နှစ်တုန်းကငွေကြေးအကျပ်တဲတွေကြောင့်ဖြစ်ပြီးတော့ဒီဘဏ်တွေအတော်များများထိခိုက်ပျက်စီးရကနေပြီးတော့ဆိုရကဘဏ်အတော်များများကိုကြားကန့်ကူညီပေးရတဲ့အခြေအနေတွေကိုရောက်ခဲ့တယ်လို့Wall Street ဝေဖန်သုံးသပ်သူတွေကပြောပါတယ်။ဆမ်မင်နာ900ကျော်ပါတဲ့အခုဒီစီမင်းသစ်ကိုတော့အရင်ဗဟုပန်ဥက္ကဋ္ဌလုပ်ခဲ့သူဖြစ်တဲ့ Paul Volcker ရဲ့အမည်ကိုဆွဲပြုပြီးတော့ Volcker စီမင်းဆိုပြီးတော့အမည်ပေးထားပါတယ်။2010ခုနှစ်တုန်းကတော့ American ငွေကြေးဖွဲ့စည်းတွေကိုထိန်းချုပ်ဖို့စီမင်းဥပဒေသစ်ကိုလွှတ်တော်ကအတည်ပြုခဲ့ပြီးငွေစုလက်မှတ်တွေအယောင်းဝယ်လုပ်တဲ့အပေါ်မှာစီမင်းသစ်ဆွဲဖို့အတွက်ငွေကြေးစနစ်စောင့်ကြည့်ထိန်းချုပ်သူတွေကိုအမိန့်ထုတ်ခဲ့ပါတယ်။အခုဒီစီမင်းသစ်ဟာအမေရိကန်ငွေကြေးစနစ်ကိုပို့ပြီးတော့လုံခြုံစေတယ်လို့ဗန်ကြီးတွေကမတရားအမြတ်ထုတ်နေတာတွေကိုလည်းဟန်တားနိုင်မယ်ဆိုပြီးတော့အဲ့ဒီစီမင်းထောက်ခံသူတွေကတော့ပြောဆိုကြပါတယ်ခင်ဗျာ